ီးခဲ့တဲ့ဇွန်လ29ရက်နေ့ကအနေဆုံးအဆိုပြုလောက်ခလာစာတရက်ကို3600ကျပ်တက်မှတ်ဖို့အစိုးရကထုတ်ပြန်ကြေညာလိုက်ပါတယ်။အစိုးရကတက်မှတ်ပေးတဲ့အဲ့ဒီနှုန်းထားကိုမြန်မာနိုင်ငံအလုပ်သမားတက်မှတ်ကများအဖွဲ့ချုပ်ကလက်ခံကြောင်းဒီနေ့သတင်းစာရှင်းလင်းပွဲကျင်းပပြောကြားတာဖြစ်ပါတယ်။ထဲချုပ်လုပ်ငန်းရှင်တွေကလက်ခစားလုပ်ငန်းရှင်တချို့ကပဲငင်းဆန်နေတဲ့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့မြန်မာနိုင်ငံအလုပ်သမားတက်မှတ်ကများအဖွဲ့ချုပ်ဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်။
CNB ကန္တာအထက်မှာလဲ CNB ရဲ့အထည်ချုပ်ကန္တာလို့ပြောခြင်းတယ်အဲ့တော့အဲ့ထအထည်ချုပ်ကန္တာမှာလဲပေးနိုင်တဲ့လူတွေရှိနေတယ်အကုန်လုံးမဟုတ်ဘူးကျွန်တော်အလုပ်သမားတွေဘက်ကတော့ဆက်လက်ပြီးတော့ဆွေးနွေးသွားဖို့ဆိုတော့အဆင်သင့်ရှိပါတယ်ဒီဆက်ရုံတွေပေးလိုက်လို့အလုပ်တွေရှားမှာမဟုတ်ပါဘူးသူလုတ်တဲ့လုပ်ငန်းရပ်ချင်ရပ်သွားမယ်တခြားလူတွေအစားထိုးပြီးဝင်လာတဲ့ခါမှာအလုပ်တွေကတော့ရှင်းနေဦးမှာပဲလို့ပြောခြင်းပါတယ
်ထည်ချုပ်လုပ်ငန်းရှင်တွေကအနေဆုံးလောက်ခလာစာကိုတရက်2500ကျပ်ပဲပေးနိုင်မယ်လို့အဆိုပြုထားကြတာပါတရက်ကို3600ကျပ်နှုန်းထားအတိုင်းဆိုရင်တရုတ်နဲ့ကိုရီးယားနိုင်ငံကလာရောက်ရင်းနှီးမြှုပ်နှံထားတဲ့လုပ်ငန်းတွေကိုပိတ်သိမ်းသွားမယ်လို့ပြောပါတယ်။လက်ရှိအစိုးရကသတ်မှတ်ထားတဲ့နှုန်းနာဟာလုပ်ငန်းရှင်တွေဘက်ကလက်ခံနိုင်လောက်တဲ့နှုန်းနာပမာဏဖြစ်တယ်လို့အလို့သမားတွေကပြောပါတယ်။အလို့သမားတွေအပေါ်လောက်ခလာသာများများပေးခြင်းနဲ့အလို့ရှင်ရဲလို့မရှိတာကြောင့်အခုလိုငင်းဆန်နေကြတာလို့နယူးဝေးအခြေခံလောက်သမားသမဂ္ဂအဖွဲ့ဝင်မကြည်ကြီးထွန်းကပြောပါတယ်
။ဘယ်လုပ်ငန်းရှင်ကမှဒီအလို့သမားကိုများများပေးရမယ်ဆိုတဲ့ဟာကိုသူခေါင်းထဲမှာမတွေးဘူးနော်။သူတို့အများကြီးအမျက်တွေရခြင်းနဲ့အများကြီးအကျိုးစီးပွားတွေဖြစ်ခြင်းနဲ့သူတို့အကျိုးအတွက်ပဲသူတို့ကြီးခဲ့တာပါ။250ဆိုတာသူမလောက်ကြည့်ရသေးပဲနဲ့ပြောတာပါနော်။တကယ်လောက်ကြည့်ပြီးမှကျိုးအမြတ်ပေါ်မှာမူတည်ပြီးတော့ခွဲခြားမယ်ဆိုရင်တော့ကျွန်မပို့ကောင်းမယ်လို့ကျွန်မအကြံပြုချင်ပါတယ်ဗျာ
။အခုတတ်မှတ်လိုက်တဲ့တရက်အနေဆုံးလောက်ခလာစာ3600ကျပ်ဆိုတာအထွေထွေအလုပ်သမားတရက်ရဲ့နှုန်းထားဖြစ်ပြီးကျွမ်းကျင်အလုပ်သမားအတွက်ကျွမ်းကျင်မှုအလိုက်ထပ်တိုးတောင်းဆိုသွားရမှာဖြစ်တယ်လို့လှန်သာရ Yes 1အထည်ချုပ်လောက်သမားတမကဥက္ကဋ္ဌမဝင်းသိန်ကြီးဆိုကပြောပါတယ်
3600ကတော့လုံလောက်တဲ့ပမာဏတော့မဖြစ်နိုင်သေးဘူးပေါ့နော်ဒီအနည်းဆုံးလောက်ခလာစာအမြဲဆုံးပေါ်ပေါက်ရေးအတွက်ကိုကျမတို့က3600လက်ခံခဲ့တာပေါ့နော်3600ဆိုအနည်းဆုံးလောက်ခလာစာကိုတတ်မှတ်ခိုင်းတာကျန်တဲ့ကျွမ်းကျင်မှုကြတော့ဘူးမှမတတ်မှတ်လို့တော့မရအောင်ဘာဖြစ်လို့ဆိုတော့ဟိုတက်တဲ့လူနဲ့မတက်တဲ့လူကျွမ်းကျင်တဲ့လူနဲ့မကျွမ်းကျင်တဲ့လူဒါတွေကိုခွဲခြားပေးဖို့ကျမတို့ကဆက်ရုံမှာကညှိရမှာဟိုကျွမ်းကျင်မှုရှိတဲ့လူကိုဒီအခြေခံလာစာထပ်ပေါင်းပေးရမှာအထွေထွေလောက်သားပေါ့နော်ဟပ်ပါတွေအတွက်ကိုကျမတို့တွေက3600တတ်မှတ်တာပေါ့နော်ကျန်တဲ့လူတွေအတွက်ကသူ့ထပ်ပို့ပြီးတော့မြင့်သွားမှာတမကနဲ့အလို့ရှင်နဲ့ဟိုထပ်ပြီးတော့ဟိုဗါလဲဆွေးနွေးမှုတွေအများကြီးကျမတို့ကလုပ်အောင်ပါ
လုံရှင်တွေမူလကပေးထားတဲ့လုံသက်ကြီးရမှန်ကြီးစတဲ့အပိုကြီးတွေအပြင်အချိန်ပိုကြီးတွေနဲ့ပတ်သက်ပြီးတော့လည်းညှိနှိုင်းရမှာဖြစ်တယ်လို့ပြောပါရယ်နောက်ထပ်အလုံသမားတက်မှတ်ကအဖွဲ၅ဘွဲကပြီးခဲ့တဲ့ဇူလိုင်လ3ရက်နေ့မှာအစိုးရကတက်မှတ်ထားတဲ့3600ကျပ်အပြင်ခီးစရိတ်သို့မဟုတ်ဖယ်ရီကြီးနေထိုင်စရိတ်နဲ့လုပ်ငန်းခွင်ပညာသင်ကြားနိုင်ခွင့်ဒါအပြင်လုံသက်ခန်းစားခွင့်အနေနဲ့တစ်နှစ်ကို7000ပေးဖို့ကိုလည်းထည့်သွင်းတက်မှတ်ပေးဖို့တောင်းဆိုခဲ့ပါရယ်ရှင်